ลูกมีดองตัดยามุตาซีเนี่ยพิเศษสาจูกูเนี่ยมาสวยงามชูเผาจังสวยเจนเนี่ยไอซีเจนั่งเงินกาตียายุมากันบียานั่งเงินกาอุ้มพุ่งเช่าท่าจูกูดิเซมาล่าเสียกันในสัญญาณที่อันยับดีดูเชจานาเสียมาพิจารไอซีเจตียายุงาเมเนตเนลานิกาเจียเจทบียนไล่ไปกันบียาเยสวยจูกูไอซีเจมาอุบลีจังยาเยสายพิเศษบุเนี่ยมาสวยงามจินเซนิจังเลยกุลาตมกาสัญญาเนี่ยมาเต็มจีอู้ฮาวดู สังกับยูอีกูเปล่าไปเนี่ยมาเนี่ยเป็นลูกนั่งเงินกาตียาสีไปมาเชื่อเสียงเรื่องเมื่อเช้านี้เป็นลูกชิมเล่สับยีน่าเสียมาชื่อที่จานาเสียมูมาไอซีเจตียายงกูกันบียากาต้องสู้ทารีเนี่ยมาสุยากูเอเยียวตามยี่เตียายีเมย์ทบยันเปิบุสุเรชกูอดีกาทามาพิจารไอซีเจเอจินยาจะมาพบยาทารีโนวิมาลาสตีเอเนกาไอซีเจตียายงกูติดตัวเช่าทารีกันบียาเยสเวจเอมูมา ยามานั่งยันสายกุลาตมกะเฉลี่ยชาพุยมิชิงาด้วยสิเกเรตเอาทารียาลุงโยยดามามโฮบาดายียาเกวียนีเดตไต้หวันคุโลดามามโฮเซย์ไบด์คุโลงกูเตจิปยาซีเอาลูกเคเรตเดลุงโยรงตัพยามุสุเรปเจมุมยาวจ้าอภิรุฮิจาริปอนาวเทปเจมุจูลมุริมพิบบอซีเยยัดดัมโบ ICJ第二用你呢？亚裔没特别的，你妈苏亚哥当年铺当手脚把为你了吧？阿哥第二手脚哥ICJ第二用啊，现在从加拿大西马提拔的。阿婆问上奥巴的ICJ第二都几月也先忙吗？这是马拉西亚尼玛，跟比亚加现在小雷亚马提比，十几年尼玛尼玛个小雷比的闹，十年尼玛，那哪样龙啊？都第二把你呢？十来小雷亚马提拔的。
ไอซีเจมาอุบลีเจ้าอย่าเห็นสายบุญมาสุยากับพิสินีเจ้าเลยนิวยอร์กกุลาตมกาสัญญาเนี่ยมาแต่เมจิอูฮาวดูสวงกับพิโยอีกูเปียวไปโอ้จันโรอุบลีเจ้าอย่าบอกอย่าอยู่ในพ่อเวนังกันแต่ในงานนี้เนี่ยไอซีนี่เนี่ยสุสวยเลยฮาวโอ้จันโรว่ามหัศมันเจ้าอุบลีเจ้าอย่าเปียนเลยพี่รอชีจ้าบุชีมาบ่นั่นหัวมาทศบุชีมาบ่บุเปียนเลยชินเนบุชีมาบ่ดาโรตุตมาทารายเย่ได้เลวมาบ่ดาโรกูบกาลูกสาวชินเนงเราไปหาลูกสาวชินเราลูกนี่ไ
ICJ ကနေအခုလိုမျိုးလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကိုကြားနာဖို့ဆောင်ရွက်လာတာကိုကြည့်ရင်တစ်ဖက်ကဆွဆွဲထားတဲ့အချက်လက်တွေခိုင်မာမှုဘလောက်ရှိနေတယ်လဲဆိုတာပြတ်ပါနေတာဖြစ်ကြောင်းနဲ့မြန်မာအစိုးရဘက်ကအသေးချာပြင်ဆင်တင်တယ်လို့မြင်ကြောင်းဘယ်လ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားမှုဦးဟန်ညာဝေက VOA ကိုပြောပါတယ
်ကျွန်တော်မြင်တာကအရင်ကလိုပဲမြင့်ပယ်မယ်ဆိုရင်ရှုံးမယ်ဘာကြောင့်လဲလဲဆိုရင်တော့အချက်လက်တွေကတော်တော်များပါတယ်သူတို့ဒီကိစ္စကိုမရှုံးချင်တော့တကယ်ပဲသူတို့ကိုယ်တိုင်ဒီမြန်မာနိုင်ငံလက်မှာပဲလို့အချက်လက်တွေတွေ့ခဲ့တယ်ပဲလို့စုံစမ်းခဲ့တယ်ပဲလို့အရေးယူခဲ့တယ်ပြီးတော့မှရှေ့ပိုင်းမှာပဲလို့လုပ်မယ်ဆိုတာသူတို့ပြောနိုင်မှအကျိုးရှိမယ
်ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကအနေနဲ့ဝင်ကြီးရှယ်ရီယာအလမ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကို ICJ နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတို့ကနေရှေ့ဆက်ကင်တွယ်လာမှုဟာမြန်မာအပေါ်ဖိအားတွေပိုပြီးတိုးလာတယ်လို့မြင်ကြောင်းတနင်္လာနေ့ကမြို့တော်ဓါကာကနိုင်ငံသားသတင်းတောင်များအသင်းမှကျင်းပတဲ့ဆွေးနွေးပွဲတွင်ပြောသွားပါတယ
်ရိုဟင်ဂျာကမ်ပိအမရာဂျမွန်ကလိုင်မိတ်ချိန်
းမြန်မာနိုင်ငံပေါ်နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေများလာချိန်မှာပဲ ICC နဲ့ ICJ တရားစီရင်ပိုင်တဲ့အတွက်မှမြန်မာနိုင်ငံရှိနေပါတယ်
ဒါနဲ့ပတ်သက်လို့တမ်မတ်ကြီးဦးဟောက်တူဆွမ်းရဲ့တုံ့ပြန်ချက်ကတော့
ICC ကတော့ရှင်းပါတယ်ဆိုရမီဒီယာလည်းပြောတယ်ကျွန်တော်လည်းဟိုအများရန်ဟိုပြောနေတာပဲကျွန်တော်တို့အဖွဲ့ဝင်မှုတွေအတွက်ကျွန်တော်တို့ဒီဟာအတင်းသူတို့ကနေပြီးတော့ဆွဲထည့်နေတဲ့သဘောပေါ့နော်ဒါကတော့ကျွန်တော်တို့လည်းမသက်ဆိုင်ဘူးအဲသူတို့ဆုံးဖြတ်လဲသူတို့ကသူတို့ဆုံးဖြတ်တဲ့အပိုင်းမရှိမှကျွန်တော်တို့ကတော့ဒါဟိုကျွန်တော်ရည်တည်ချက်ကတော့မပြောင်းလဲဘူးကျွန်တော် ICC ဟိုသဘောတူစာချုပ်ကိုတမ်မတ်ကြီးထုတ်ထားတာမဟုတ်တဲ့အတွက်ကျွန်တော်လည်းမသက်ဆိုင်ဘူးဒါဒီဟာနဲ့ပဲကျွန်တော်တို့ကဆက်ပြီးရည်တည်မှာပဲ
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုလို ICC နဲ့ ICJ နိုင်ငံတကာတရားစီရင်ရေးအပိုင်းကဆောင်ရွက်လာနေတဲ့အခြေအနေကိုတော့ဦးဟန်ညာဝေကအခုလို့သုံးသပ်ပါတယ
်ဒီအမှုတွေက ICJ ရော ICC ရောကြားပါမယ်။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေကိစ္စတွေကတနိုင်ငံနဲ့တနိုင်ငံကြားမှာလုပ်နေရတဲ့ကိစ္စဆိုတော့မခိုင်မာရင်ရှေ့တိုးလို့မရအောင်ခိုင်မာတယ်သူတို့မြင်လို့သူတို့ကရှေ့တိုးနေတာဖြစ်ပါတယ်ဒါပေမဲ့အချိန်တော့ကြာပါမယ်ချက်ချင်းမနေ့ပြန်တပက်ခါတန်တန်ချမယ်ဆိုတာတော့မဟုတ်ပါဘူးဒါအချိန်ယူရမယ်ပြည့်ပြည့်စုံစုံသူတို့စုံစမ်းရမယ်ကိစ္စဖြစ်တယ်ဒ ဒါပေမဲ့ကျွန်တော်ပြောချင်တာကဒီအချက်လက်တွေကလုံးဝခိုင်မာမရှိဘူးဆိုရင်ဒီနိုင်ငံတွေလည်းရှေ့တိုးမှာမဟုတ်ဘူး ICC ဆိုရင်လည်းဒီအရေးယူတဲ့ကိစ္စမှာအာလုံခြုံရေးကောင်စီမပါဘဲနဲ့ရှေ့တိုးဖို့ကတော်တော်ခက်တဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုကတရားစွဲဖို့ရှေ့တိုးနိုင်တာပါလဲဆိုတော့ခိုင်မာတဲ့အချက်လက်တွေပေါ်နေလို့သူတို့ကဒီလုံခြုံရေးကောင်စီကိုမဆောင်ဝဲနဲ့ဒီဟာကရှိတယ်အကြောင်းအရာရှိတယ်အရေးမယူလို့မရဘူးဆိုတဲ့ကိစ္စနဲ့တွားနေတာဖြစ်ပါတယ
် ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့မှုကို ICC ဥပဒေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးဖို့တရားသူကြီးတွေဘက်ကခွင့်ပြုလိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ်